ဆိုမလီယာနိုင်ငံမှာအမေရိကန်တို့ရဲ့ drone ယာဉ်နဲ့တိုက်ခိုက်မှုတစ်ခုအတွင်း El Shabab စစ်သည်ကြွအဖွဲ့ခေါင်းဆောင်အာမက်အဗ်ဒီကိုဒါနီတေဆုံးခြင်းရှိမရှိအတိအကျသိရအောင်ပန်နန်ဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေစူးစမ်းနေကြပါတယ်။ Lower Shabelle ဒေသမှာလုပ်တဲ့ဆွေးနွေးပွဲတက်တဲ့ El Shabab အဖွဲ့ထိပ်တန်းခေါင်းဆောင်တွေကိုပြစ်မှတ်ထားပြီးတော့ဒီနေ့လာနေတော့ကလူမောင်းနှင်ပြန်တန်းတဲ့လေယာဉ်တွေနဲ့ရောမောင်းသူမဲ့လေယာဉ်တွေကိုပါတုံးပြီးတော့တိုက်ခိုက်ခဲ့တယ်လို့ပန်တဂွန်သတင်းစာရှင်းလင်းပွဲမှာရေတပ်ဗိုလ်ချုပ်ကြီး John Kirby ကပြောကြားခဲ့ပါတယ်။အာမက်အဗ်ဒီအော်မိုဟာမက်လို့လည်းသိကြတဲ့အာမက်ဂိုဒါနီကိုအထူးပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။တိုက်ခိုက်မှုတွေရဲ့ရလဒ်တွေကိုပြောဖို့တိတ်ဆောနေသေးပေမဲ့တကယ်လို့ဂိုဒါနီတေဆုံးခဲ့မယ်ဆိုရင်စစ်သွေးကြွကွန်ရက်နဲ့အဖွဲ့အစည်းတွေအတွက်အပြင်သူတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဆက်လုပ်နိုင်စွမ်းအပေါ်အင်မတန်ကြီးမားတဲ့ထိခိုက်မှုဖြစ်လိမ့်မယ်လို့ဗိုလ်ချုပ်ကြီးကာဘီကပြောပါတယ်။မျက်မြင်တွေရဲ့အပြောအရလမ်းမှာသွားနေတဲ့ရှင်သုံးစီးအပေါ် drone ယာဉ်တွေပေါ်ကနေပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နှစ်စီးကဒုံးလက်နဲ့တစ်ခုမကထိမှန်ခဲ့ပြီးဒစီးကတော့လွတ်သွားနိုင်တယ်လို့မျက်မြင်တွေကပြောပါတယ်။El Shabab တို့အခိုင်အမာခြေကုပ်ယူထားတဲ့ဘာရာဝီမြို့ရဲ့မြောက်ဘက်မိုင်40ကျော်လောက်မှာတိုက်ခိုက်မှုဖြစ်ခဲ့တာလို့ Lower Shabelle ဒေသအုပ်ချုပ်ရေးမှူးက VOA ဆိုမာလီဌာနကိုပြောကြားခဲ့ပါတယ်ရှင်။